ြောက်ပိုင်းမှာ
အောက်တိုဘာလ29ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့စစ်ပွဲအရှိန်ဟာအရှိန်ဟုန်ကောင်းလာပြီးကချင်နဲ့ချင်းကရင်ပြည်နယ်နဲ့စကိုင်းတိုင်းတွေမှာပါတိုက်ပွဲတန်တွေပိုပြီးကြားလာပါတယ်ပြီးခဲ့တဲ့အပတ်ကတရုတ်မြန်မာနယ်စပ်အနီးမှာစစ်ကောင်စီဘက်ကပစ်တယ်ဆိုတဲ့လက်နက်ကြီးကြီးတစ်လုံးဟာတရုတ်နိုင်ငံထဲမှာပေါက်ကွဲပြီးတရုတ်မျိုးသားတအူသေဆုံးခဲ့ရတယ်လို့နှစ်ဦးတန်ရန်ရခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကနိုဝင်ဘာလ9ရက်နေ့အင်္ဂါနေ့မှာပြင်းပြင်းထန်ထန်ကန့်ကွက်ပြောဆိုပါတယ
်中方高度关注缅北冲突态势对武装冲突升级并造成中方人员伤亡表示强烈不满
သူကလူသေဆုံးမှုရှိတယ်ဆိုတော့ကိုထုတ်ဖော်ခြင်းမရှိပေမဲ့တရုတ်နိုင်ငံသားတွေရဲ့အသက်အန္တရာယ်နဲ့ပိုင်ဆိုင်မှုကိုထိပါးခံရတာကိုရည်ညွှန်းပြီးကန့်ကွက်တာပါ။နေဆက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအနီးကပ်စောင့်ကြည့်နေပြီးပြစ်ခတ်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့အဓိပ္ပာယ်ပြေဝတဲ့ညှိနှိုင်းမှုတွေကိုလုပ်ဖို့တောင်းဆိုသလိုတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစဉ်တွေကိုအစွမ်းကုန်ကာကွယ်စောင့်ရှောက်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။တရုတ်နိုင်ငံရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်အဖွဲ့ MMDA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံလီကြားဝင်းခေါ်ကိုရန်နိုင်ကဒီကိစ္စနဲ့ပတ်သက်ပြီးမပြောသေးဘူးလို့ဆိုပါတယ်
။အော်ဟုတ်ကဲ့ဒီတခြားနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာထူးထူးတူးတူးတော့မပြောတော့ပါဘူးနော်
။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ယူဆချက်ကိုသိရှိနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရပါဘူး။နိုင်ငံရေးလေးလာသူဒေါက်တာလှကျော်စောကတော့2015ခုနှစ်ကတရုတ်မြန်မာနယ်စပ်ကကိုကန့်ဒေသကိုမြန်မာစစ်တပ်ကတိုက်တွန်းကလည်းတရုတ်နိုင်ငံကစစ်ပွဲတွေကိုချက်ချင်းရပ်ဖို့ပြောခဲ့တယ်လို့ဆိုပါတယ်
2015အဲကိုကန်တိုက်ပွဲတွေပြန်ဖြစ်တော့လေသူတို့နိုင်ငံကိုအဲဗမာတကဟိုဗာလေလေးမြန်ဘုံကျဲတာမှာအဲတုန်းကလေသူတို့တယောက်နှစ်ယောက်တည်တယ်ဗျအဲတုန်းကလေတရုတ်ကတော်တော်ပြင်းပြင်းထန်ထန်ပြောပြီးပြီအဲအခုကျမကြားတာတော့အဲနေဆက်ဒေသမှာရှိတဲ့တရုတ်တွေရွာတွေကိုအကုန်ရွှေ့ခိုင်းထားတယ်လို့ပြောတယ်အဲသူတို့ခါတိုင်းတော့အဲမှာသူတို့တပ်မတွေဖြတ်တတ်တယ်ဗျတ
ုံးသက်သူတွေအဆိုရမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့စစ်ကောင်စီနှစ်ဖွဲ့လုံးဟာတရုတ်ဩစာတက်ရောက်မှုရှိတာကြောင့်တရုတ်ရဲ့တောင်းဆိုချက်ပေါ်မှာထူးခြားလာနိုင်တယ်လို့သုံးသပ်တာလည်းရှိပါတယ်။ဒါပေမဲ့ဒေါက်တာလှကျော်စောကတော့အခုအချိန်မှာအပြည့်ရရင်ဆွေးနွေးဖို့မမြင်သေးဘူးလို့ပြောပါတယ်
။ဒီနေ့မှာဆွေးနွေးမယ်ဆိုရင်ကျမတို့ဘာဆွေးနွေးမှာလဲ။စစ်တပ်ကိုသူ့တန်းရပြန်သွားပြီးတော့နိုင်ငံရေးအာဏာကိုပြန်အပ်ဖို့ပဲပြောမှာလေ။ဟုတ်တယ်မဟုတ်ဘူးလား။အ
ဲ
အဲ့တော့အဲ့ဒါကစစ်တပ်ကလုံနိုင်မယ်မထင်သေးဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကထင်တာဟိုတနေ့တော့မင်းအောင်လိုင်းကြိမ်မောင်းနေသေးတာပဲ။ဟုတ်တယ်မလား။အဲ့တော့သူတို့စစ်တပ်ကသူတို့တိုက်နိုင်သေးတယ်လို့ထင်မုံရတယ်။သူတို့လုံနိုင်သေးတယ်လို့ထင်မုံရတယ်။အဲ့တော့လုံးလုံးစဲကတော့သူတို့ရှော့ပေးအောင်မှာမဟုတ်ဘူး။ဒါမဲ့နောက်ဆုံးတနေ့မှာတော့အဲ့ဒီဇပွဲပဲရောက်လာမှာပဲ။စစ်စစ်ဆွေးနွေးရေးဇပွဲပဲရောက်လာမှာပဲ
။အလားတူပဲတိုင်းသားအရေးလေလာသူဆိုင်းထွန်းအောင်လွင်ကလည်းလက်ရှိတိုက်ပွဲတွေမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကအသာစီးရနေတဲ့အနေအထားမှာစစ်ကောင်စီဘက်ကဒီအခြေအနေမှာရပ်ပြီးစကားပြောဖို့ဖြစ်နိုင်ပါမလားလို့မေးခွန်းထုတ်ပါတယ်။
အဲ့တော့လောလောလည်းစရည်တဲ့အခြေအနေရတော့ဟိုချက်ချင်းရဖို့တော့ဘာလို့ကြတော့ဒီ position မှာရပ်ပြီးစကားပြောကြဖို့ကဟို FAC ဘက်ကတော့ဖြစ်နိုင်လားဆိုတဲ့ဟာမျိုးကသူအများကြီးရှုံးတာတော့နော်လောလောပဲပါလေဟုတ်ကဲ့သူတခါနေနေမျိုးတွေရောက်တဲ့နေရာနေဟိုစလမတ်ကိုင်တော်တရားရစိုက်ပေါ်တော်တရားရတော့ဒီရောက်တဲ့နေရာနေတခါပြောတော့ဟိုဖြစ်နိုင်တာတခါဒီကလည်းရှိတာပေါ့လေနော
်ဟုတ်ကဲ့လက်ရှိအချိန်မှာမြောက်ပိုင်းမှာမိတ်ဖွဲ့ရဲ့ပြောဆိုချက်အရစစ်ကောင်စီတပ်စခန်းပေါင်း130ကျော်သိမ်းပိုက်ထားပြီးဖြစ်တယ်လို့စစ်ကောင်စီထိန်းထားတဲ့မြို့တွေလည်း၄မြို့တဲ့မနဲ့သိမ်းယူထားပါတယ်ဒီတော့တွင်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းသားဘဝတက်ဖွဲ့တွေတင်ယူထားတဲ့မြို့တွေလည်းရှိလာနေပါတယ်ခင်ဗျာ